ရခိုင်ပြည်နယ်ဂွားမြို့နယ်ကင်းပုံကျေးရွာအုပ်စုကမ်းတာယာကျေးရွာကမြေနှစ်အေကာနီးပါးကိုရောင်းချရမှာအဂတိလိုက်စားမှုတွေရှိခဲ့တဲ့အတွက်လေယာဉ်မြေစီမံခန့်ခွဲရေးနဲ့စီရင်အင်ဦးစီးဌာနကဝန်ထမ်း၄ယောက်ကိုအဂတိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကအရေးယူလိုက်တာဖြစ်ပါတယ်။ကော်မရှင်ဘက်ကစစ်ဆေးခဲ့ရမှာဂွားမြို့နယ်လေယာဉ်မြေစီမံခန့်ခွဲရေးနဲ့စီရင်အင်ဦးစီးဌာနကမြို့နယ်ဦးစီးမှုဦးမင်းမင်းစောလက်ထောက်ဦးစီးမှုဦးမမောင်လွင်မြေတိုင်းလေဦးကျော်နိုင်ထွန်းနဲ့မြို့နယ်ဦးစီးမှုအငိမ့်စာဦးဦးကျော်ဝင်းတို့ကိုငွေကျပ်သိန်း630ရယူခဲ့ကြောင်းပေါ်ပေါက်ခဲ့တဲ့အတွက်အဂတိလိုက်စားမှုတိုက်ဖျက်ရေးဥပဒေနဲ့အရေးယူလိုက်ကြောင်းကော်မရှင်ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။သူတို့ကိုလက်ရှိမှာတန်ရဲမြို့မှာရဲစခန်းမှာထိန်းသိမ်းထားပြီးစစ်ဆေးနေတယ်လို့အဂတိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ပြောရေးဆိုခွင့်ရှိသူဦးကျော်စိုးကပြောပါတယ်
။ဒါလို့ဆိုတော့ကျွန်တော်တို့ကသူ့တရားရုံးမှာကျွန်တော်တို့ဗာရမန်ယူပြီးတော့မှသူတို့တန်ရဲမြို့မှာရဲစခန်းမှာကျွန်တော်တို့ထုတ်ထားပါကျွန်တော်တို့ကျွန်တော်တို့ကတော့ဒါထုတ်ပြန်လို့ရတဲ့အနေအထားလို့ပဲသတင်းထုတ်ပြန်ပြီးတော့ပါနော
်အမှုဖြစ်စဉ်နဲ့ပတ်သက်ပြီးဂွားမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးမြင့်ဝေကအခုလိုရှင်းပြပါဗျာ
မြေစင်းတို့ဘာတို့ကဒေသခံတွေနဲ့ဝယ်ယူတဲ့တိသေးနဲ့မြေအယောင်းဝယ်လုပ်တဲ့အခါမှာသူတို့ကလေဟိုပုံစံခုံထဲမှာရှိတဲ့မြေထက်ဟိုမြေပြင်အခြေအနေမှာဟိုကွတ်တီမကြပါနဲ့နည်းနည်းပါးပါးပူချန်နေတာမျိုးတွေရှိတာပေါ့အဲအဲ့ဒါမျိုးတွေကိုသူတို့ဟိုပုံစံခုံထဲမှာပေါအောင်လုပ်ထားလားဒါမှမဟုတ်ဒေသခံရောင်းတဲ့လူငွေရောက်ဒီပုံစံဆက်ပြည့်ဆက်တိုင်းမှာတွဲတင်တာမတွဲတာကြတော့ကျွန်တော်တို့မသိဘူးပေါ့နော်အဲ့လောက်ကဟိုဒေသခံကိုပိုင်ဆိုင်မှုရှိတဲ့မြေဧရိယာထက်ပူတဲ့ငွေရောက်ဖို့အတွက်ပူတဲ့မြေကိုမြေစင်းနဲ့အပေးယူတွေလုပ်ပြီးတော့ဟိုဒီလိုအယောင်းဝယ်တွေဖြစ်သွားတယ်လို့ရေဘူးအရင်ပြရတယ်လေ
မြို့နယ်ဦးစီးမှုဦးမင်းမင်းစောနဲ့လာဝန်ထမ်းတွေဟာအဲ့ဒီအချင်းဖြစ်မြေယာနဲ့ပတ်သက်ပြီးမြေစင်းပုံစံ105နဲ့လေယာမြေလုံပိုင်ခွင့်ပြုလက်မှတ်ပုံစံခွန်တို့ကို2018ခုနှစ်အတွင်းအသစ်ထပ်မံထုတ်ပေးတဲ့နေရာမှာလုံထုံးလုံနေတွေနဲ့အညီဆောင်ရွက်ခဲ့တာမရှိတဲ့အပြင်အဲ့လိုအသစ်ထုတ်ပေးဖို့အတွက်မြေခွက်ပိုင်ရှင်တွေစီကစုစုပေါင်းငွေကျပ်သိန်း630ကို3ချိန်ခွဲပြီးတောင်းယူခဲ့ကြောင်းမြို့နယ်ဦးစီးမှုအငိမ့်စာဦးဦးကျော်ဝင်းဟာလည်းအဲ့ဒီဖြစ်စဉ်မှာမြို့နယ်ရုံးမှာမှတ်တမ်းထားရှိတဲ့ပုံစံခွန်မှာမြို့နယ်လေယာဉ်မြေစီမံခန့်ခွဲမှုအဖွဲ့အတွင်းမှုအနေနဲ့လက်မှတ်ရေးထိုးပေးခဲ့တဲ့အတွက်အဂတိလိုက်စားမှုကျူးလွန်ရမှာအပေးကူညီခဲ့ကြောင်းစစ်ဆေးပေါ်ပေါက်တယ်လို့ကော်မရှင်ကထုတ်ပြန်ထားပါတယ်။မြေယာအမှုတွေနဲ့ပတ်သက်ပြီးအဂတိကော်မရှင်ကိုတိုင်ကြားတဲ့အခါမှာသက်ဆိုင်ရာပြည်သူ့လွှတ်တော်နဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်ထံကိုလည်းမိတူတွေပေးပို့ကြတာဖြစ်ပါတယ်။ဒီမှုနဲ့ပတ်သက်ပြီးတိုင်ကြားသူကို RFA ကဆက်သွယ်ဖို့စူးစမ်းခဲ့ပေမဲ့အခုချိန်ထိဆက်သွယ်လို့မရသေးပါဘူး။ကွာမျိုးနဲ့တခုရဲနဲ့မဟုတ်ပဲမြန်မာတနိုင်ငံလုံးမှာမြေစင်းဦးစီးဌာနတွေဘက်ကမယိုမသားလှုပ်ထားတာတွေအများကြီးရှိနေတယ်လို့ရခိုင်ပြည်နယ်ကအမျိုးသားလွှတ်တော်ကိုယ်စားလှယ်လည်းဖြစ်အမျိုးသားလွှတ်တော်တောင်သူလယ်သမားရေးရာကော်မတီအတွင်းမှုလည်းဖြစ်တဲ့ဦးစိုးဝင်းက RFA ကိုပြောပါတယ
်တိုင်တဲ့လူကလည်းပဲသူတို့ခံရလားတော်တော်ကြာပြီသူတို့ရဲ့ဒီဟာကိုတိုင်နိုင်မတဲ့ကိုသေးသေးချာချာကိုလေ့လာစုံစမ်းပြီးကောင်မှတိတိကျကျလှုပ်ထားတယ်တုံတောင်လူတွေမတိုင်တတ်ဘူးအဲ့ဒီမြေစင်းတွေဟာဒါတွေမကဘူးအများကြီးပဲသူတို့လှုပ်ထားတာတွေအများကြီးရှိတယ်ဘွားတွေမဟုတ်ဘူးဘွားရောတောင်ရောတောင်ကိုရောအကုန်နေရာဆုံးမှာအဲ့ဒီလူတွေအဲ့လိုပဲလှုပ်နေတာတွေရှိတယ်မယိုးမသားမတ်မမာစွာလှုပ်ထားတာတွေအများကြီးပဲဗျာမြေစခွက်ထဲမှာပုံစံကုန်နှစ်ခုထက်တာတွေကအစဥပမာတနင်္ဂနွေလုံးမှာဒီတိုင်းပဲ
နိုင်ငံတော်သမ္မတဦးမြင့်တက်လာပြီးနောက်ပိုင်းမြေသိမ်းရာသိမ်းမှုတွေအဂတိလိုက်စားမှုတွေနဲ့ပတ်သက်ပြီးတင်းတင်းကြပ်ကြပ်ဆောင်ရွက်ကြဖို့သူသွားရောက်ခဲ့တဲ့ပြည်နယ်နဲ့တိုင်းခီးစဉ်တွေမှာအမြဲတည်းပြပြောကြားခဲ့ပါတယ်။ဒါ့အပြင်နိုင်ငံအကြီးအကဲတွေတွားကျင်တဲ့အရေးကိုပြည်သူတွေလိုက်ဖို့အတွက်အကြောက်တရားတွေရှိနေကြတော့မယ်လို့ဂွားမြို့နယ်ကမြေယာအရေးတွေနဲ့ပတ်သက်ပြီးတော့ကူညီဆောင်ရွက်ပေးနေတဲ့ဦးစိုးနိုင်ကပြောပါတယ်
။နိုင်ငံအကြီးအကဲတွေရဲ့အရေးကိုပေါ့ပြည်သူတွေကတော့ဒုံနေတာပေါ့နော်။ပြည်သူတွေကပါဝင်မှုကတအားအားနေတယ်လေ။ပြည်သူတွေကအမှန်တရားကိုပေါ်ထုတ်ဖို့အကြောက်တရားရှိနေတယ်။အကြောက်တရားသူတို့စမ်းမှုထားတော့ခုချိန်ထိတောင်မှပဲအခုပေါ်ပြီးတဲ့ကိစ္စတွေတောင်မှအကြောက်တရားသူတို့စမ်းမှုနေတယ်သူတို့မှတော်တော်ကြောက်နေပါပဲ
။ဂွားမြို့နယ်ဘက်ကမြေယာတွေဟာတအေကကိုငွေကျပ်သိန်း900လောက်ကနေသိန်း2000ကျော်လောက်အထိပေါက်ဈေးရှိနေတယ်လို့လည်းဒေသခံတွေရဲ့ပြောကြားချက်အရာသိရပါတယ်။အဲ့ဒါကြောင့်မြေယာမှုတွေနဲ့ပတ်သက်ပြီးကော်မရှင်ထံကိုတိုင်ကြားထားတဲ့အမှုတွေလည်းအများကြီးရှိနေတယ်လို့လွှတ်တော်ကိုယ်စားလှယ်တွေကပြောကြပါဗျ။ခွားမြို့နယ်ကမြေယာကိစ္စတွေမှာအဂတိလိုက်စားမှုကျွလွန်တာနဲ့ပတ်သက်ပြီးကော်မရှင်ဘက်ကအမှုဖွင့်အရေးယူတာဒီတစ်ချိန်ကပထမဆုံးဖြစ်တယ်လို့လည်းသိရပါဗျ။